ခြေပြောင်းအလုပ်သမားဆိုင်ရာတရင်ဖြစ်ပါတယ်။ထိုင်းနိုင်ငံမှာနိုင်ငံသဘောတူစာချုပ် MOU နဲ့တရားဝင်အလုပ်သွားလုပ်ကြတဲ့မြန်မာအလုပ်သမား200ကျော်ဟာအလုပ်ရှာဖွေပေးတဲ့ကုမ္ပဏီတွေကစာချုပ်ပါစီမင်းတိုင်းလုပ်မပေးကြတဲ့အတွက်အဆင်မပြေဖြစ်ပြီးဒီလပိုင်းအတွက်မှာပဲမြန်မာပြည်ကိုပြန်လာကြတယ်လို့အလုပ်သမားကြီးဆောင်ရွက်သူတွေကပြောပါတယ်။အများစုဟာစာချုပ်ပါဆက်ယုံမှာပဲအလုံးထုတ်ကြရတာမဟုတ်တဲ့အတွက်ထိုင်းအာဏာပိုင်တွေရဲ့ဖမ်းဆီးတာခံကြရတယ်လို့လောကကလည်းပုံမှန်မရကြဘူးလို့ဆိုပါတယ်။အပြည့်ဆိုတော့ထိုင်းအခြေစား view ရတဲ့တော့မအေးမှာကဖြောပြပေးပါလိမ့်မယ်ခင်
။ထိုင်းနိုင်ငံထဲမှာအလုံးကန်အခွင့်အလမ်းတွေရဖို့အတွက်မြန်မာပြည်ထဲကကုမ္ပဏီတွေနဲ့ချိတ်ဆက်ပြီးအလုံးလုံးကန်နေကြတဲ့မြန်မာလူသမားတွေဟာသုံးလမပြည့်ခင်မှာပဲနေရပြန်လာကြသူတွေရှိလာပါတယ်။စာချုပ်ထဲမှာပါတဲ့ထိုင်းရောသွားရမှာဟုတ်ပဲနေရာပေါင်းစုံကိုပို့နေတာကြောင့်တချို့လဲရဲတွေလောင်ဝင်ဖမ်းတဲ့အခါမှာအလုံးရဲ့နေရာမတူဘူးဆိုပြီးဖမ်းဆီးခံရမှုတွေကိုလည်းကြုံနေရပါတယ်။လောကကလာကြကလည်းပုံမှန်မရကြသလိုအလုံးလုံးရတဲ့ရက်ကလည်းပုံမှန်မရှိတာကိုကြုံရတာကြောင့်နေဆက်ကိုပြန်ဆင်းပြီးသူတို့ကိုပို့ခဲ့တဲ့ကုမ္ပဏီတွေကိုညနာပြေးပြန်ပေးဖို့တောင်းဆိုလာကြပါတယ်။အခုဆိုရင်အော်တိုဘာလနဲ့နိုဝင်ဘာလထဲမှာပဲအလုံးသမား200ကျော်နေဆက်ကိုဆင်းလာလို့အကူအညီပေးနေရကြောင်းအေစီမဟာမိတ်အဖွဲ့ကတာဝန်ရှိသူကိုရဲမင်းကအခုလိုပြောပြပါတယ်
။ဆိုင်ဝမ်မုန်စနစ်နဲ့တွားရတယ်။ဒီစာချုပ်ပါစီကံနေတောင်းအပုံနဲ့မျိုးစုံနဲ့ပြပောက်ခံတဲ့အလုပ်သမားတွေနော်။အဲ့ဒီအလုပ်သမားတွေကဒီလိုကျွန်တော်တို့ပြပောက်ပြလာမှာဆိုင်နိုင်ငံတာဝန်ယူပြီးတော့မေဆာကျွန်တော်တို့အေစီမဟာမိတ်ကိုစိတ်ကပ်ပြီးတော့ပြီးတောင်းခံပြီးပြပောက်ပြလာတာဟုတ်ပါ။ကျွန်တော်တို့ဒီလာပိုင်းထဲမှာဒီမှာဦးကြီးနော်200ကျော်တော့ဟိုရှိပါကျွန်တော်230 240လောက်ပြီ။
ညဝင်မျိုးကိုပြန်ရောက်လာတဲ့အခါမှာကုမ္ပဏီတွေနဲ့ဆက်သွယ်ပြီးသူတို့ပေးထားခဲ့တဲ့ကြက်ငွေ8သိန်းကနေ10သိန်းအထိပေးထားတဲ့ငွေတွေကိုပြန်ရဖို့အတွက်တောင်းဆိုနေကြပါတယ်။အဒီကာလအတွင်းမှာညဝင်မျိုးကမြန်မာဖုံးတော်ကြီးကျောင်းမှာတဲဖို့နေထိုင်နေရတာကြောင့်အခုဆိုရင်ညဝင်မျိုးကလူတရားကျော်လောက်ဟာစားတောက်ရေးအခက်အခဲတွေကိုကြုံနေရတယ်လို့အလုသမတူကပြောပြပါတယ်။
ဟောနာနာသူကတောင်းဆရာတော်ကျောင်းမှာနေရတယ်တော်ခက်ရဲစားရေးတောက်ရေးစားအကုန်လုံးခက်ခဲဖြစ်တယ်နေထိုင်ရေးစားအခက်ခဲဖြစ်တယ်ပေါ့ဆရာတော်လည်းတောင်းမပြီးသေးတဲ့အခါကျစားရေးတောက်ရေးလည်းအရင်ခက်ခဲတာပေါ့အခုတန်ဆိုလည်းမရှိတော့ဘူးမနေ့ဆိုလည်းပဲဟင်းတွေးရဆရာတော်တွေစုံစမ်းတွေးတဲ့ဟင်းနဲ့ပဲဆက်ပြုတ်စားတောက်နေရတာပေါ့မှာဘာမှပြရလဲအစ်မပြေဘူးလို့စားဘူးက
MOU နဲ့လာတဲ့လုံသမားတူကတော့သူဟာနေရာ300နေရာထက်မနည်းကြောင်းရွှေ့လုတ်ကင်ခဲ့ရပြီးနောက်ဆုံးအလုပ်ရှင်မတူဘူးဆိုပြီးဖမ်းဆီးခံရမှာကိုဆိုတာကြောင့်နေဆက်ကိုပြန်ဆင်းလာရတယ်ဆိုပြီးအခုလိုပြောပါတယ်
။နေရာတော့ကျွန်တော်တို့အားရတော့ခဏခဏဟိုနေရာပြောင်း300နေရာလောက်ပြောင်းခဲ့ရတယ်။300နေရာ400နေရာလောက်ပြောင်းခဲ့ရတယ်။ပြောင်းခဲ့ပြီးတော့မှကျွန်တော်တို့ကအဖေးနဲ့ခေါ်ရှင်းနေကျွန်တော်တို့အဖေးကလည်းပြောဟိုလင်းခေါ်ဒီလင်းခေါ်နဲ့ကျွန်တော်တို့အချင်းမပြေမှုတွေကကျွန်တော်တို့ဒီအောက်ကိုပြန်ဆင်းလာရတာပါမယ်
။တကယ်တော့ MOU နဲ့သွားကြတဲ့အလုပ်သမားတွေဟာတရားဝင်သွားကြတာပါ။ဒါပေမဲ့ပို့လိုက်တဲ့ကုမ္ပဏီတွေကတာဝန်ယူမှုတာဝန်ခံမှုအားနည်းနေတာကြောင့်စာချုပ်ပါစီမင်းအတိုင်းလုပ်ဆောင်တာမျိုးတွေမရှိတာကြောင့်အလုပ်သမားတွေဟာအခက်အခဲတွေဖြစ်ခဲ့ပါတယ်။ထိုင်းနိုင်ငံထဲမှာမြန်မာလူသမား၃ဆန်းတဲ့မင်းနေရှိနေပြီး MOU နဲ့လာကြတဲ့အလုပ်သမား3ကတန်းနဲ့ရှိပါတယ်။ဒါပေမဲ့ကုမ္ပဏီတွေကစာချုပ်ပါစီကံအတိုင်းအလုပ်ရုံတွေကိုပို့မပေးတာကြောင့်အလုပ်နေရာလွဲမှုအလုပ်ရှင်တစ်ထည့်မတူတာတွေနဲ့ဖမ်းဆီးခံရပါတယ်ကုမ္ပဏီတွေကထိုင်းတက်ကလုပ်ငန်းရှင်တွေလိုအပ်တဲ့အလုပ်သမားတွေကိုပို့ပြီးတော့လူပိုတွေကိုခေါ်လာပြီးထိုင်းတွေကိုပို့နေကြတာပါအလုပ်သမားတဦးကိုကျပ်ငွေ8သိန်းကနေ10သိန်းလောက်ထိတောင်းခံပြီးပို့နေတယ်လို့အလုပ်ကံအခွင့်အလမ်းရဖို့အတွက်လာကြသူတွေဟာထိုင်းနိုင်ငံထဲမှာအလုပ်မရှိတဲ့ပြဿနာတွေကိုကြုံရတဲ့အခါမှာတော့တာဝန်ယူမှုတာဝန်ခံမှုတွေမရှိတာကြောင့်နောက်ဆုံးမှနေဆက်ကိုပြန်ဆင်းပြီးသူတို့ရဲ့နေနာကြီးတွေကိုရဖို့အတွက်ပြန်လည်တောင်းဆိုလေကြတာဖြစ်ပါတယ်ရှင်